ရသတပိုင်းအစိုးရရဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အောင်မြင်နိုင်ဖို့အတွက်ပြုပြင်အရှိန်အဟုန်မြင့်တင်ဖို့လိုအပ်ကြောင်းသုံးသပ်ထားတဲ့စာမျက်နှာ200ကျော်မြမစီးပွားရေးစစ်တမ်း Unlocking the Potential ကို ADB အရှဖွံ့ဖြိုးရေးဘဏ်ကလွန်ခဲ့တဲ့ဩဂုတ်လကထုတ်ဝေထားပါတယ်။ထူးခြားတာကတော့အမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးမှုဝန်ကြီးဒေါက်တာကန်ဇော်ကပါအမှားစာရေးထားတာဖြစ်ပါတယ်။ADB ကဝေဖန်ဆန်းစစ်ပြီးအကြံပေးတာကိုကျေးဇူးတင်တယ်လို့ဆိုပါတယ်။ခွဲခြားစိတ်ဖျားဝေဖန်သုံးသပ်မှုကိုမြန်မာအစိုးရကြိုးစားနိုင်တာဟာကောင်းမွန်တဲ့အရေးလက္ခဏာတစ်ခုဖြစ်ပါတယ်။အခြားအပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေထုတ်ပြန်တဲ့မြန်မာပြည်ဆိုင်ရာအစီရင်ခံစာတွေကိုလည်း ADB စစ်တမ်းမှာကိုးကားထားပါတယ်။ဈေးကွက်စီးပွားရေးမှာလိုအပ်တဲ့ဥပဒေရေးဆွဲရာမှာရပိုင်ခွင့်နဲ့ပြဿနာဖြေရှင်းမှုကိုအထူးအာရုံစိုက်တင်တယ်လို့ဆိုပါတယ်။ဖြစ်ရှင်းရမယ့်မြေယာပြဿနာ900ကျော်ရှိပြီးလေယာဉ်မြေဥပဒေရှိပေမဲ့အဆက်အသွယ်အားကိုးပြီးအလွဲသုံးစားလုပ်နေတုံပဲလို့ဆိုပါတယ်။လေယာဉ်မြေစုံစမ်းရေးကော်မရှင်ကိုရောက်နေတဲ့တိုင်စာ 26,000 ကျော်ရှိပြီးပြဿနာဖြေရှင်းနိုင်တဲ့အရေးအတွက်ကအလွန်နှေးနေတာကိုတော့ပြည်တွင်းသတင်းစာတွေမှာဖော်ပြထားပါတယ်
။မိမိလိုရတဲ့ policy ကိုတာဝန်ယူမှု၊သိတာမြင်တာမှု၊စည်းမျဉ်းကိုခန့်မှန်းနိုင်မှုစတာတွေဟာကောင်းမွန်တဲ့အုပ်ချုပ်ရေးဖြစ်ပါတယ်။မြန်မာအစိုးရရန်တရားမှာရေးကြီးပြုပြင်ရမှာနဲ့လုပ်ရည်ကံကြီးမြင့်တင်ရမှာတွေအများကြီးရှိနေပါတယ်။အထက်အမိန့်ကိုနာခံတဲ့စစ်အစိုးရစနစ်အောက်မှာနေလာခဲ့တဲ့အစိုးရဌာနတွေဟာညှိနှိုင်းလုပ်ကင်ဖို့အခက်အခဲရှိနေပါတယ်။အာဆီယံနိုင်ငံတွေမှာဝန်ကြီးဌာန20ဝန်းကျင်သာရှိပေမဲ့မြန်မာမှာဝန်ကြီးဌာန36ခုရှိနေတာမို့လုပ်ငန်းမတွင်ကျယ်တာလို့ဆိုပါတယ်။ဒီလောက်ကြီးမားတဲ့ဘျူရိုကရေစီရန်တရားကိုစွမ်းရည်ရှိလာအောင်လုပ်ဖို့ခက်ခဲပါတယ်။စစ်ဘူအများပြားပါဝင်တဲ့အုပ်ချုပ်ရေးဖြစ်လို့ဌာနချင်းပူးတွဲလှုပ်ဆောင်မှုလေဟင်းနေပါတယ်စစ်ဘူနဲ့စစ်ဘူဟောင်းတွေရဲ့စွမ်းရည်မှာအကန့်အသတ်တွေအများကြီးရှိပါတယ
်ဝန်ကြီးဌာနအစ်စ်မှာ policy ညှိနှိုင်းဆောင်ရွက်မှုအားနည်းတဲ့အတွက်ပူးတွဲဆောင်ရွက်ဖို့ခက်ခဲပါတယ်အမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးမှုဝန်ကြီးဌာနနဲ့ဗန္တာရေးဝန်ကြီးဌာနတို့ပူးတွဲညှိနှိုင်းပြီး budget ရေးဆွဲနိုင်ရတယ်လို့ကျန်ဝန်ကြီးဌာနတွေကမလုပ်နိုင်ကြပါဘူးစွမ်းအင်ဝင်ကြီးဌာနနဲ့လျှက်စစ်စွမ်းအားဝင်ကြီးဌာနဟာသီးခြားစီမံကိန်းလုပ်နေပြီမဲ့အချင်းချင်းညှိနှိုင်းမှုမရှိပါဘူး။ပညာရေးမှာပါဝင်ပတ်သက်နေတဲ့ဝင်ကြီးဌာနကလည်း12ခုရှိပါတယ်။ဝင်ကြီးဌာနတို့ရဲ့ policy ကိစ္စကိုကြီးကြပ်ညှိနှိုင်းသူဟာအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးမှုဝင်ကြီးဌာနဖြစ်ပေမဲ့လုပ်ပိုင်ခွင့်မရှိဘဲဖြစ်နေပါတယ်။ဘ ਹੁ အစိုးရနဲ့ပြည်နယ်ဒေသကြီးအစိုးရတွေအကြံညှိနှိုင်းဆောင်ရွက်ဖို့လည်းအရေးကြီးပါတယ်။ဒီနေရာမှာမရှင်းလင်းရင်အဂတိလိုက်စားမှုကြီးထွားလာနိုင်ပါတယ
်။တဘာဝတည်ရန်စာတစိုက်ပျိုးရေးကုန်ထုတ်လုပ်ငန်းနဲ့ခီးသွွားလုပ်ငန်းတွေကမြမစီးပွားရေးကိုဥဆောင်လိမ့်မယ်လို့ဆိုပါတယ်။လူဦးရေ80ရာခိုင်နှုန်းရှိတဲ့စိုက်ပျိုးရေးကဏ္ဍမှာအထွက်တိုးလာရင်စည်ရမှုကျဆင်းလာပြီးစီးပွားရေးတိုးတက်ဖွံ့ဖြိုးလာနိုင်ပါတယ်။ဒါပေမဲ့စံအထွက်အနည်းဆုံးမှာမြမကဒုတိယလိုက်နေပါတယ်။ဒီနေရာမှာဘင်္ဂလားဒေ့ရှ်နဲ့ဗီယက်နမ်ဟာမြမထက်အများကြီးတာနေပါတယ်။ကုန်ထုတ်လုပ်ငန်းမှာကမ္ဘာအဆင့်မီနိုင်ငံခြားကုမ္ပဏီတွေလာရောက်ရင်းနှီးဖို့လိုအပ်နေပါတယ်။ဟိုတယ်ကနဲ့တခြားစျေးစကားတွေကြီးမြင့်လာလို့ခီးသွွားလုပ်ငန်းမှာလူကြိုက်နည်းမဲ့အလားအလာကိုတွေ့နေရပါတယ်။တိုးပွားလာတဲ့ခီးသွွားဥယျာဉ်ကိုကင်တွင်နိုင်ဖို့အတွက်ခေါင်းဆောင်ပိုင်းမှာအကြံဉာဏ်အားကောင်းဖို့လူကြောင်းအကြံပေးထားပါတယ
်။မြန်မာနိုင်ငံဟာပညာရေးအစဉ်အလာကြီးမားပါတယ်။မြန်မာပညာတတ်ကိုပြည်တွင်းပြည်ပမှာတစ်ချိန်ကယူသေးလေးစားကြပါတယ်။ဒါပေမဲ့ပညာရေးနဲ့ကျန်းမာရေးကိုအနှစ်90လစ်လူရှိခဲ့တာကြောင့်လူစွမ်းရည်တိုးတက်မှုရပ်ဆိုင်းသွားတာဟာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေပါတယ်။အာရှတိုက်မှာပညာရေးအသုံးစရိတ်အနည်းဆုံးနိုင်ငံဟာမြန်မာဖြစ်ပါတယ်။ဗီယက်နမ်ကအများဆုံးဖြစ်ပြီးမလေးရှားကဒုတိယထိုင်းကတတိယဖြစ်ပါတယ်။ဦးသိန်းစိန်အစိုးရကပညာရေးအသုံးစရိတ်တိုးမြင့်သုံးပေမဲ့အာရှတိုက်မှာတော့အနည်းဆုံးအဆင့်ဖြစ်နေပါတယ်။ကောင်းမွန်တဲ့အုပ်ချုပ်ရေးနဲ့တိုင်းပြည်စီးပွားရေးတည်ငြိမ်ရေးကိုအခြေခံအောင်ရည်ရွယ်တဲ့မဟာဗျူဟာရှိတဲ့တယ်လို့ဆိုပါတယ်။လူသားရင်းမြစ်တိုးတက်ရေးနဲ့အခြေခံအဆောက်အုံကောင်းမွန်ရေးကိုလည်းတာဝန်ယူရပါလိမ့်မယ်။နေရာတကာမှာရှိနေတဲ့အာဂရိလိုက်စားမှုကိုလည်းတိုက်ဖြတ်ဖို့လိုပါတယ်။တိုးတက်ဖွံ့ဖြိုးရေးကိစ္စမှာအစိုးရအနေနဲ့မလုံနိုင်တာကိုလုံနိုင်အောင်ကြိုးစားဖို့လိုအပ်ပြီးနိုင်ငံခြားကျွမ်းကျင်သူကိုခေါ်သင့်ရင်လည်းခေါ်ရမှာဖြစ်ကြောင်းအာရှဖွံ့ဖြိုးရေးဘဏ်ရဲ့ဩဂုတ်လထုတ်မြန်မာစီးပွားရေးစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။